အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ရဲ့စီးရဲမဟာဗျူဟာသစ်အရာတက်တွေအများဆုံးရုပ်သိမ်းမှာမဟုတ်ဘဲအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်အာဖဂန်နိုင်ငံတွင်းမှာအခိုင်အမာဆက်လက်ရပ်တည်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဝါရှင်တန်မြို့ပြင်ကစစ်အခြေစိုက်စခန်းမှာညနေခင်းမင်းကွန်ပြောတာမှာအာဖဂန်ရေရှုမြင့်ချက်တွေကိုသမ္မတထရန့်ကကြေကြေပြန့်ပြန့်ပြောဆိုခဲ့ပေမဲ့အာဖဂန်နိုင်ငံတွင်းကအကြမ်းဖက်ဝါဒချေမှုန်းရေးနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။တပ်ဖွဲ့ဝင်အရေအတွက်ဒါမှမဟုတ်လဲနောက်လာမယ့်စစ်ရေးအစည်းအဝေးတွေနဲ့ပတ်သက်လို့ပြောမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။အမေရိကန်နဲ့စစ်ရေးမဟာဗျူဟာကိုလှစ်ဟပြတယ်လို့ဖြစ်စေမဲ့မြေပြင်အခြေအနေတွေစစ်ရေးဆိုင်ရာအချိန်စရာတွေနဲ့ပတ်သက်လို့လည်းပြောမှာမဟုတ်တယ်လို့အမေရိကန်ရဲ့အစည်းအဝေးတွေကိုရန်သူတွေဘယ်တော့မှမသိစေရဘူးလို့သမ္မတကပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းမှာထောင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့တွေရန်သူတွေကိုတိုက်ခိုက်နေပေမဲ့လည်းဒီလိုတိုက်ခိုက်နေုံတစ်ခုတည်းနဲ့တော့ငြိမ်းချမ်းရေးရလာမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုပါတယ်
။ Military power alone will not bring peace to Afghanistan or stop the terrorist threat arising in that country.But strategically applied force aims to create
စီးရင်အာတခုတည်းနဲ့တော့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးကိုဆောင်ကျင်းပေးဖို့တိုင်းပြည်တွင်ကတိုးလာနေတဲ့အကြမ်းဖက်ဝါဒီတွေရဲ့ချင်းချောက်မှုတွေအဆုံးသတ်သွားမှာမဟုတ်ပါဘူး။ဒါပေမဲ့မဟာဗျူဟာကြကြတက်တွေကိုအသုံးပြုရတာကရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအတွေ့နိုင်ငံရေးလုပ်ငန်းစဉ်တရားပေါ်ထွက်လာမဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဆန္ဒနဲ့တိုးတက်မှုတွေကိုမြင်နေရသရွေတော့အမေရိကန်အနေနဲ့အာဖဂန်အစိုးရနဲ့အတူတွဲအလုပ်လုပ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်နဲ့ထောက်ပံ့မှုတွေကအတိုင်းအဆမရှိသုံးရင်တလို့သုံးလို့တော့ရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုသွားပါတယ်။အမေရိကန်နဲ့အာဖဂန်တပ်ဖွဲ့တွေတိုက်ခိုက်နေရတဲ့အကြမ်းဖက်ဝါဒီတွေကိုပါကစ္စတန်နိုင်ငံဘက်ကခိုးလုံခွင့်မပေးခြင်းအပြင်လဲအာဖဂန်နိုင်ငံတွင်းအခြေအနေတွေကိုအကူအညီပေးနိုင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ရှင်။